နိုင်ငံတော်သမ္မတဦးထင်ကျော်ပေါ့နော်ဒီနေ့ ARD တိုင်းဒေသကြီးကိုလာပြီးတော့ရေဘေးတဲ့ဒေသခံတွေကိုထောက်ပံ့မှုတွေလာပေးသွားတယ်ဆိုပြီးတော့ကျမတို့ကြားလို့ပါဆရာရဲ့ဟိုသမ္မတအနေနဲ့ဗန်မြို့နယ်တွေကိုလာရောက်ခဲ့တာမျိုးလဲရှင
်ဟိုသမ္မတအနေနဲ့ပထမဆုံးသူပသိမ်ကိုရောက်ပါတယ်ပါပေါင်းကျွန်တော်တို့ငတိုင်းကြောင်ကျုံပြောကျုံပြောပြီးတော့ပသိမ်ကိုပြန်သွားပါတယ်ဗျပြန်ကြရေးဝန်ကြီးပြင်ပြပါမယ်နောက်တိုင်းဒေသကြီးဝန်ကြီးချုပ်ပါမယ်နောက်ပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေပါမယ်ဆံကြောင်းထုဝန်ကြီးပါတယ်နောက်ကျန်းမာရေးကလည်းပါတယ်ဗျနောက်ကျန်းတော့တိုင်းအဆင့်ဌာနဆိုင်ရာအကြီးအကဲတွေပေါ့
ထောက်ပံ့ရေးပစ္စည်းတွေရောဘာတွေများပေးသွားတာများရှိလဲလို့ပါဆရာ
ကျွန်တော်တွေ့တာတော့ဖောင်ဒေးရှင်းရဖွဲ့ရဲ့ပစ္စည်းတွေပုံထားတာတွေ့တယ်နောက်တစ်ခုကသမ္မတအနေနဲ့ဟိုဒီကျန်းမာရေးဌာနမှာရှိတဲ့မြို့နယ်ဆရာဝန်ကြီးကိုသူဟောကျန်းမာရေးနဲ့ပတ်သက်တဲ့ဆေးဝါးပစ္စည်းလှူဒန်းတယ်ကျန်းတဲ့ဒီဆန်တို့စီတို့အဲ့ဒါလေးတွေလည်းသူအဖွဲ့အစည်းလေးတွေနဲ့ဝန်ကြီးတွေလှူသွားတာတွေ့ပါတယ်ဗျအရင်ကလှူထားတာကတိုင်းဒေသကြီးဆိုတာအဖွဲ့ကဆိုင်းတစ်ထောင်နဲ့ငွေသား135သိန်းရေကြီးမြို့နယ်မှာစီမံခန့်ခွဲမှုအသုံးစိတ်ဆိုပြီးပေးထားတာရှိပါတယ်သမ္မတလမ်းကြောင်းမှာတော့ဆန်အိတ်တို့စီတို့အဲ့ဒါလေးတွေလှူသွားပါတယ
်အခုလိုရေပြန်ကျသွားပြီးနောက်ပိုင်းဒေသခံတွေရဲ့လိုအပ်ချက်တွေရောအော်ဆရာတို့ရေကြီးမြို့နယ်မှာဆိုရင်ဘာတွေများရှိနေမလဲဆရာရဲ့
တမားကြီးကိုကျွန်တော်ဒေသခံတွေရဲ့အနေနဲ့တင်ပြခဲ့ပါတယ်ကျွန်တော်တို့ရေကြီးမြို့နယ်မှာစရိတ်က3000ကျော်ရှိတယ်အိတ်က4000ကျော်ရေဝင်တယ်3000ကျော်လောက်ကပြန်ပေါ်တယ်နောက်ထပ်3000ကျော်လောက်ကထိခိုက်တယ်6000ကတော့ပျက်စီးသွားတယ်ဗောနော
်အဲ
ပျက်စီးသွားတဲ့6000နဲ့ပတ်သက်ပြီးတော့နိုင်ငံတော်ကနေပြီးတော့ချိထားတဲ့စိုက်ပျိုးစိတ်ချင်းကိုကျွန်တော်ကနေပြီးတော့တောင်းသူတွေကမနေ့ကလည်းအဲ့လိုပဲရေကြီးတဲ့အတွက်တို့မှအားလုံးစိုက်ပျိုးစိတ်တွေပြန်ဆက်ဖို့အခက်အခဲတွေဖြစ်သွားတယ်ဒီနေ့လည်းထပ်ပြီးတော့ဒီစိုက်ပျိုးစိတ်ချင်းဝင်နဲ့ပတ်သက်ပြီးတော့လယ်ဒီအကုန်လုံးဆုံးရှုံးသွားပြီဆိုတော့အိတ်က6000လောက်ငင်းမြုပ်သွားတဲ့တောင်သူတွေရဲ့အချွေးကိုလျှော်ပေးဖို့ကျွန်တော်တောင်းဆိုလိုက်ပါတယ်သမဏကြီ
းဒီနိုင်ငံတော်သမ္မတဦးထင်ကျော်ဘက်ကရောဟိုဗာများဆရာကိုပြန်ပြောတာများရှိလဲရှင
်ကျွန်တော်တို့ဒီမှာရှိတဲ့အုပ်ချုပ်ရေးပိုင်းနဲ့တာဝန်ရှိတဲ့လူတွေကနေစင်းစရာအချက်လက်တွေတိတိကျကျနဲ့ပြန်တင်ပေးပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့သူညှိနှိုင်းပြီးတော့ဒီအဖြေကိုပြန်ပြီးတော့အစီအစဉ်ဆောင်ရွက်ပေးမယ်လို့ပြောပါတယ်တခုကကျွန်တော်ကဒီငွေရေကာတာကြီးအနေနဲ့လည်းနှစ်စဉ်ဒီမှာရှိတဲ့ပြည်သူတွေကြီးလန့်စားစားစာကြိုးတာတို့ဒီရေကြီးနေမြုပ်တာတို့တွေကိုသုံးရမယ်အန်နီယိုကင်းအောင်လဲမြေကြောင်းထိန်းသိမ်းလုပ်ပေးဖို့နဲ့ဒီတာတမန်ထိန်းသိမ်းဆောက်ရှောက်ပေးဖို့ပြည်သူတွေစိတ်ချယုံကြည်လောက်တဲ့အနေထားရအောင်ဒီဆောင်ရွက်ပေးဖို့လဲကျွန်တော်တောင်းဆိုထားပါတယ်ဆယ်မြောင်းဝန်ကြီးတွေကိုသူမေးပါတယ်မေးပြီးတော့ဆယ်မြောင်းဝန်ကြီးတွေကပြန်ဖြေတာတော့ငကိုတော့လည်းတို့ဆောင်ရွက်တဲ့ပြည်ဥချင်းဝင်နဲ့ပြန်ပြီးတော့လုပ်ဖို့အစီအစဉ်ရှိတော့လဲအကြောင်းအမျိုးကြောင့်ပြီးသွားတဲ့တဲ့တန်းမှာတို့မလုပ်ဖြစ်ဘူးပြောတယ်ဒါတော့တမန်တော်ကြီးကနေအကြောင်းအမျိုးဆိုတာဘယ်လိုအကြောင်းအမျိုးလဲဆိုပြီးတော့ပြန်မေးပါတယ်မေးတဲ့ခါကျတော့ပြည်ဥကနေချင်းဝင်အခက်အခဲရှိတာဖြစ်တဲ့အတွက်တို့ဒါနဲ့ပတ်သက်ပြီးတော့ဆောင်ရွက်မှုမရှိဘူးပြောတယ
်တမန်တော်အနေနဲ့ဆရာတို့ရေကြီးမျိုးနဲ့မှာရောဟိုဒေသခံတွေနဲ့တွေ့ဆုံသွားတာမျိုးရောရှိလားရှင
်တမန်တော်အနေနဲ့ကတော့ရေကြီးတမျိုးနဲ့လုံးနဲ့တော့မတူဘူးကငတန်းကျောင်းမှာရှိတဲ့ငတန်းကျောင်းမျိုးကန်နေလောက်နဲ့ပဲတွေ့သွားတာ
ဒေသခံတွေကိုတမန်တော်ကဘာတွေများပြောသွားတာများရှိလဲရှင
်ဒီမှာဒေသမှာရှိတဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုသူဟလာကိုယ်ပဲလင်းလင်းနဲ့ဘာမှလည်းမကြောက်နဲ့ဘာမှအားမနာပဲနဲ့ကိုယ်ပဲလင်းလင်းတင်ပြဆုံးမေးပါဆိုပြီးသူကဒီကလေးရဲ့သဘောထားတွေကိုမေးပါတယ်ဗျဟလာကိုယ်အစိုးရဖြစ်တဲ့အတွက်ရဲရဲတင်းတင်းပြောဖို့ပြောပါတယ်ကျွန်တော်ပြောပြီးတော့ဒေသခံတွေကိုဘာလည်းပြောရရှိလဲဆိုတော့ဘူးမှမပြောတဲ့အတွက်အစီအစဉ်ခံစားပြီးပါပါတယ်
ဆရာကြီးအခုလိုအချိန်ပေးပြီးဖြေပေးရတဲ့အတွက် RF ကကျေးဇူးတင်ပါတယ်ဆရာကြီး
ကျေးဇူးပါ